ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရပါတော့ဒီနေ့ကော်မူးမြို့နယ်လာတဲ့အခါမှာဘယ်နေရာတွေများသွားခဲ့လဲလို့ပါရှင
်ကျွန်တော်ကမောင်းလို့ရတယ်လို့အောင်စမီကောင်းဖုလို့ကြီးနေမြန်မာကြီးကြောင့်လို့ဝင်သွားတဲ့အခါမှာမေစုအမေးတဲ့ပထမမေးခွန်းကတော့သူကတော့အောင်ကျဲရတယ်လို့မေးတယ်ပေါ့နော်သူပညာရေးသွားတဲ့ပုံစံတွေလို့သူကတော့ဒီမှာဖတ်ပြသွားတာပေါ့နော်ဒီကလေးတွေစာသင်ခန်းထဲမှာသင်ကြည့်စာသင်မှုရေပေါ့နော်ဉာဏ်ကြီးသင်ခဲ့အောင်ပေါ့နော်အတန်းပုံစံတွေကိုသူလေ့လာသွားတာပေါ့နော်လိုပုံစံနဲ့အတန်းတင်ပေးတယ်ပေါ့နော်။ဆရာကဆရာသမားတွေတင်ကြတာတော့ပေါ့နော်။သူကလေးတွေကညာရင်မမီဘူးဆိုတော့ဘာကြောင့်ညာရင်မမီတာလဲဆိုတော့လူလေးလာသွားတာ။ပထမလမ်းကြောင်းကတော့အောင်စမူပေါ့နော်။ဒုတိယကတော့ဖိရှိတီပေါ့နော်။ဖိရှိတီဆိုတော့တကကြီးဖော်လေးချင်းကဖွင့်လာတဲ့ဒီဟိုတယ်တင်တယ်ပေါ့နော်။အဲ့တင်တယ်ကိုဝင်တယ်ပေါ့။အဲ့တင်တယ်မှာကလေးတွေနဲ့တူတူပြုစုံစကားပြောတယ်ပေါ့နော်။ဟိုတယ်တင်တဲ့အတက်တင်ကြတွေဘုံလုံးလိုက်လေ့လာတာပေါ့နော်။အဲ့ပြီးတော့မျိုးနဲ့ဟိုကျွေးမှုယူမှာခဏဆိုင်ရတဲ့ပြုစုံတာပေါ့။
ဌာနဆိုင်ရာကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံရမှာပေါ့နော်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဘာတွေများပြောတာများရှိလဲရှင
်ဌာနဆိုင်ရာနဲ့ပူးပေါင်းပြီးတော့နိုင်ငံတော်တိုင်ပင်ခံရဲ့လက်ညှိုးချက်ကိုကျွန်တော်တို့ထားရပါတယ်လေနိုင်ငံတော်တိုင်ပင်ခံကတော့ဒါသူသူ့ရဲ့ဒါပေါ့နော်အစုအဝေးလမ်းကြောင်းတစ်ခုပေါ့နော်တာဝန်တစ်ခုအနေနဲ့ပူတာပါပဲလေဒီပြောတဲ့ကားတည်းမှာကောင်းမှုကသူ့လက်ဆန္ဒနဲ့ဟုတ်အဲဒါကဒါမက္ကနနဲ့ပြောကြတယ်သူကနှစ်ကျော်လောက်ရှိပြီလေအတန်းကြီးရဲ့တိုးတက်မှုဟိုလည်းတည်ကျင်တဲ့သဘောပါပဲဟုတ်ကဲ့ပြည်သူတွေရဲ့လိုအပ်ချက်တွေပေါ့နော်ပြည်သူတွေတောင်းဆိုတဲ့လိုအပ်ချက်တွေကိုသူကလည်းအစိုးရပေါ့နော်စကူပေါင်းပြီးတော့ဆောင်ရွက်နိုင်တဲ့အင်အားကိုသူလေ့လာတာပေါ့နော်ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟိုတော့လမ်းပေါ့ပြည့်စုံပြီးစင်ညာရေးတမ်းမာရေးပေါ့နော်ပြည်သူတွေပါဟုတ်ကဲ
့ဒေါက်တာဆန်းစုကြည်နဲ့အတူပေါ့နော်အစိုးရအဖွဲ့ဝင်ကြီးတွေဘယ်သူတွေများပါလဲရှင
်တို့ဒီခန်းတော့တို့ကိုယ်စီလေးယောက်တက်ပါကျွန်တော်တော့ရောင်းတိုင်းဒေသကြီးအစိုးရဘက်ကဝင်ကြီးပုံတက်ပါလေ။ဝင်ကြီးချုပ်ကဝင်ဝင်ကြီးတို့များတက်ပါလေ။အားဒီမှာသူချေသားဆိုတော့နိုင်ငံတော်တမင်ငါရဲ့သဘောထားကလည်းဟိုသိကျင်တဲ့ဆိုတော့သူကရာသီမီအရှင်ကြီးသွားလာနိုင်တဲ့ဇာချင်းဆက်လမ်းပေါ့နော်။အဲ့ဒါပြည်စည်းမှုကိုမေးရကြ။အဓိကတော့သူကကျွန်တော်တို့ကိုချိတ်ဆက်ကြတယ်ဗျ။လက်မှန်ဆက်တဲ့ကြီးကောင်းမှတက်မကြီးကောင်းမှပညာကြီးကောင်းမှဆိုရဲနောက်ဝက်တစ်ခုသူကျွန်တော်တို့ကိုဆက်ပြပြီးတော့ဆင်းနေပါလေ။
ဒီကော်မူခီးစင်မှာဒါဒေသခံတူကလည်းဒါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတွေ့ဖို့လာတယ်ပေါ့နော်ဒါပေမဲ့ဟိုအချိန်အားဖြင့်မတွေ့နိုင်တော့တဲ့အနေအထားအရာဒီလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ပြီးတော့ပေါ့နော်သူတင်ပြလိုတာကိုတင်ပြဖို့ဒါညွှန်ကြားခဲ့တယ်ဆိုတဲ့အသံမျိုးကြီးလည်းကျမတို့ကြားရတယ်ရှင်ဆရာတို့ဒီဒေသခံနဲ့ရောတွေ့ပြလာဘာတွေများပြောတာမျိုးရှိလဲရှင်
အဲ့ဒါကတော့ဘုဝင်လင်းတော်လို့ရှိရင်တော့သူကတော့ဒီဒေသမှာသူရဲ့ခံစားချက်ကိုပြောရတာပါဗျာ။သူတို့နိုင်ငံတော်ကလည်းလုပ်ပေးနေပြီပေါ့နော်။ဒီလိုမျိုးလေးကိစ္စရည်စည်ရတာကောင်းမှုကိစ္စပါနော်။သူတို့ကိုယ်စီရဲ့တိုင်းတာလည်းဒါကိုသူစူးစမ်းနေတယ်ဗျ။လုပ်ပေးတင်တာတွေလုပ်ပေးရတယ်မလုပ်ပေးဘူးဆန်တဲ့ဘိုင်းတွေရှိရပါတော့။အဲ့ဒါကိုသူကသူ့အနေနဲ့ပေါ့နော်။ဒီလိုဆန္ဒရှိတာတွေပြောတဲ့အခါကျကျွန်တော်စူးစမ်းပြီးဆောင်ရွက်နေရဆိုတဲ့အကြောင်းကသူ့ကိုရှင်းရတယ်။ဖိုက်ချက်ကတော့သူစကားစည်းကိစ္စကိုသူတို့ကိုရှင်းနေတယ်။ဘာသူတွေရနေပြီးစီးတဲ့အခါမှာသူရောရဲ့တဲ့ဘာစီကစင်းတရားကိုသူကငါးစင်းစီပဲရတယ်လို့သူကပြောတယ်ပေါ့နော်အချိန်ကြာသွားလို့ရှင်ဈေးကြီးတဲ့ခါကျရင်သူ့မှာရောင်းစရာစဘာမရှိတော့ဘူးဆိုတဲ့အကြောင်းသူကသိနေရတယ်ပေါ့နော်သူ့ရဲ့ဘူရောဆိုစီဝါရေးရေးပုံစံကိုသူကပြောရတာပဲလေဆန်နေနေဒီမှာတော့ဘယ်လိုရှိရဆိုတဲ့အခါကျတော့စဘာပေါ်တဲ့အချိန်မှာတော့စဘာရောင်းတဲ့သူကတော့ရှိလို့ရှိတာပေါ့နော်စဘာကိုသူ့တော်လာများတယ်ပေါ့စဘာစီပြမတာရင်ရောင်းတာပေါ့နော်ကျွန်တော်တို့အတူရောသူ့ရှင်းပြပေးတယ်ပေါ့နော်သူပြောချင်တာကစကားစင်းနေတဲ့ဆိုတဲ့အကြောင်းရင်းတရားမြေကြီးကြီးမှဆိုလို့ပေါ့နော်အဲ့ကိစ္စတွေကိုသူ့ရင်ပြီးတော့ဆင်းနေတာပေါ့နော်အဲ့ဒါတွေကျွန်တော်ကဟိုဆောင်ရွက်ပေးမယ်ဆိုရင်တော်တော်ကိုယ်စားလှယ်အနေနဲ့ဆောင်ရွက်ပေးမယ်ဆိုရင်တော့သူ့ဆင်းနေပြပါမယ်ဟုတ်ကျွန်တော်တို့အခုဆိုင်ကြောင်းကတော့ပုံမှန်လေးပြောလို့ရှိရင်တော့ကျွန်တော်ကဌာနဆိုင်ရာတွေတော်တော်ကိုယ်စားလှယ်နဲ့နိုင်ငံတော်တမင်ငယ်ရဲ့ဆင်းနေမှုပါဆိုဒီစကားကနေတော့ပါဘူးက
ဒီဒေါက်ဆန်းစုကြည်အနေနဲ့နောက်ဘယ်တော့များပေါ့နော်ကော်မူးမြို့နယ်ကိုထပ်လာဖို့ရှိတယ်ဆိုတာမျိုးများပြောလဲရှင
်အခီးစဉ်ကသူမပြောပါဘူးကြာသူပြောရတဲ့စကားလေးကတော့ကျွန်တော်နားလည်တော့ညာနေတော့ပြောရမယ်ဆိုလို့ရှိရင်တော့တန်းကြီးတကြီးလုံးရဲ့အနေအထားကိုသူကော်မူးမြို့နယ်နဲ့နိုင်ချင်ပြီးတော့လေ့လာကြည့်ရသဘောပါပဲကော်မူးမြို့နယ်ကသူတို့ကိုယ်စားတဲ့တဲ့ကော်မူးမြို့ကိုဒီတိုင်အောင်ရှိတယ်လို့ပေါ့နော်ကော်မူးမြို့နယ်ကလည်းဒါချင်းကနိုင်ငံတော်တိုင်ပင်ခံညှော်လင့်ချက်ပဲဆိုရင်စကားလေးတူးဝါတဲ့တော့အဲ့စကားလုံးလေးပုံကိုကျွန်တော်သုံးသိပ်ကြတာပါဗျာဟုတ်ပါဘူး
ဒီလိုပြောတဲ့အနေအထားအရာပေါ့နော်ဒါနောက်လာမယ့်ရွေးကောက်ပွဲတွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ဒါကော်မူးမြို့နယ်ရပဲဝင်ရောက်ရှင်ပြိုင်မဲ့အနေအထားမျိုးလားဦးဆရာတို့ဘယ်လိုမျိုးများနားလည်မိလဲရှင
်ကျွန်တော်တို့ကော်မူးမြို့နယ်ကိုနိုင်ငံတော်တိုင်ပင်ခံကရွေးချယ်တဲ့ပုံစံကကျွန်တော်တို့ရန်ကုန်တိုင်းမှာစီရဲဆုံးနဲ့စီဝါရီအနေကြဆုံးမြို့ပဲလေဆိုလို့ပါလေစီဝါရီအနေကြတဲ့အတွက်ကြောင့်လက်မှတ်ချက်တွေရောသောက်သားရဲရထုတ်တဲ့နေတဲ့မြို့တွေကိုသူကဘုရတော်ကိုယ်စားလှယ်ရေးချက်ကြရလေသူကြိုးစားပြီးတော့သူလုတ်ကြိုင်တဲ့အခါမှာပေါ့နော်ဒီစုံမှုမျိုးတွေရဲ့ကိနေတွေကဘယ်လိုဖြစ်လာနိုင်တယ်အားဆိုရင်ဘုံမျိုးတွေပုံစံလေးကိုကြည့်ပြီးတော့တိုင်းနေရာရောဘယ်လိုဖြစ်လာနိုင်လဲဆိုတာကိုလေ့လာခြင်းနဲ့ဆန်းနာလို့ကျွန်တော်တို့နားလည်တာပေါ့နော်ကျွန်တော်သဘောထားပြီးလို့ရပါပေါ့နော်
ဆရာအချိန်ပေးဖြည့်ပေးတာ RF ရဲ့ကျေးဇူးတင်ပါတယ်ဆရာရေ
ကျွန်တော်ကျေးဇူးတင်ပါတယ်ဗျာ